စီရင်တဲ့စီးပွားရေးအရရေးပါတဲ့လာရှုမြို့ကိုတင်ပတ်ရယူဖို့အတွက်နောက်ပိုင်းမဟာမိတ်လက်နက်ကန်အဖွဲ့တွေကပြင်ဆင်နေပြီဆိုတဲ့သတင်းတွေကြောင့်စစ်ပွဲဖြစ်လာမှာစိုးရိမ်နေကြပြီမဲ့ဒီနေ့ဗိုလ်ရူးနေ့အထိတော့မြို့ပေါ်မှာကြီးကြီးမားမားတိုက်ပွဲဖြစ်လာတာမျိုးတွေမရှိသေးကြောင်းဒေသခံတချို့က VOA ကိုပြောပါတယ်တချို့ကလည်းလမ်းပန်းဆက်သွယ်ရေးပြတ်တောက်နေပြီးတော့ကုန်စင်တို့တွေကြီးလာတာကြောင့်မြို့ကိုစွန့်ခွာနေကြပါတယ်လာရှုဒေသခံတူကအခုလိုပြောပါတယ်
တချို့ကလည်းရှောက်တော့ရှောင်တဲ့နေရာရှိတဲ့ဆိုတော့ရှောင်တာရောင်ကြတာပေါ့အမျိုးတွေကြီးတဲ့ဟိုမြို့ကြီးတွေရှောင်တာလည်းရှိတာပေါ့ဒီဘောကတော့တကယ်လို့ကြားနေတာပဲသူကြီးတော့ဘာမှတော့မဖြစ်သေးပါဘူးတချို့လည်းသွားစားရှိတဲ့မြို့ကဒီတိုင်းပဲနေရတယ်လို့နေနေကြတာပဲပေါ့ဒီကမာတို့ပါဝင်ပါမယ
်လာရှုမြို့ရဲ့အပြင်ဘက်မှာတော့မြောက်ပိုင်းမဟာမိတ်လက်နက်ကန်တွေဖြစ်တဲ့ AA TNL MNDAA ရဲ့စီးရဲလို့ရှာမှုတွေရှိနေပါတယ်လာရှုမြို့ကိုသွားတဲ့အဓိကလမ်းတွေလည်းဖြတ်တောက်ခံထားရပါတယ်အခုဆိုရင်ရှမ်းမြောက်မှာတရုတ်ကိုသွားပြီးတော့အလုံးလုံးမဲ့လူငယ်တွေအများအပြားရှိနေပါတယ်။မနေ့အင်္ဂါနေ့ကတော့လူပေါင်းရာချီပြီးတရုတ်နယ်စပ်ယာယီနေထိုင်ခွင့်လက်မှတ်ရဖို့တုတ်ကင်ရယူခဲ့တယ်လို့မူဆယ်မြို့မှာနေထိုင်တဲ့လူငယ်တူကပြောပါတယ
်။ဆန္ဒရေးပါပဲ။စီမံမကောင်းတဲ့အခါကျတော့ဒီပဆော်ပြီးလှုပ်လှုပ်ဆန်တာတဲ့သဘောပါပဲ။လူကြီးကအများကြီးတဲ့အခါကျတော့အတုံဝင်သေးတော့မယ်လို့ဆိုများသိလိုက်မယ်ဆိုလို့ရှိရင်ပေါ့။အဲ့ဒီတုံဝင်သေးတဲ့နေရာမှာကထောင်ချီသွားတာပေါ့လေ။အော်နော်လေတောင်ကြည့်တာဆိုတော့လေပြင်းနေရတယ်ရှိတာပေါ့ရှိတာပေါ့ဆိုတော့မတ်တက်ကြရတာကြာပြီးစောင့်ရတာပေါ့ဗျာနော်ကိုယ်တွေတိုက်ပွဲဖြစ်တဲ့ဒေသတွေလည်းပါတယ်မရှိကြတော့လဲအာနည်းနည်းဟိုခေါင်းပါတယ်ရှားပါတယ်ရဲ့ဒေသတွေလည်းလာတယ်ဒါဟာမြေမာလာပြည်ပဲအဲလမ်းမာလဲဒီလိုပဲအဲတန်းတန်းခက်ခဲခြင်းများစွာနဲ့လာရပြီးတော့မှကားနဲ့အဆင်အဆင်လာရပြီးမှမြေကိုမြေဆွေဝင်ရတာလေ
မနေ့အင်္ဂါနေ့ကတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာအလုတ်သွားလို့ဖို့မြန်မာလူမှုကြည်ကြေးဌာနမှာတန်းစီဆောင်လန်းနေတဲ့လူ 9,000 ကျော်မှာရှမ်းမြောက်ဒေသခံကအများဆုံးဖြစ်တယ်လို့လူမှုကွန်ရက်အဖွဲ့တွေကပြောပါတယ်တရုတ်နိုင်ငံထဲမှာအလုတ်မတေးကြပါဘဲလဲစစ်ပွဲတွေကြောင့်တရုတ်ကိုထွက်ချင်တဲ့ဒေသခံတွေများလာတာဖြစ်ပါတယ်ခင်ဗျာ